ိုင်းမြန်မာနယ်စပ်မြဝတီခရိုင်၄ကီကောမြို့သစ်ကနေစတင်လိုက်တဲ့တိုက်ပွဲတွေဒီထက်ပိုပြီးမကျေပြန့်စေဖို့ဆိုရင်လက်ရှိစစ်ကောင်စီဘက်ကထိုးစစ်တွေရပ်ဆိုင်းဖို့လိုအပ်ကြောင်း KNU ဘက်ကတောင်းဆိုလိုက်ပါတယ်။စစ်ကောင်စီအနေနဲ့ပြည်သူလူထုမထိခိုက်အောင်နောက်ဆုတ်သင့်တယ်လို့ NCA လက်မှတ်ထိုးထားတဲ့တရင်သားလက်နက်ကိုင်အဖွဲ့ကိုစားပြုပြောခွင့်ရသူကလည်းတောင်းဆိုပါတယ်။စစ်တပ်နဲ့အပြစ်ရက်လက်မှတ်ထိုးထားတဲ့ KNU အဖွဲ့ကြားတိုက်ပွဲတွေဖြစ်နေတဲ့အပေါ်တုံ့ပြန်ချက်တွေကိုတော့ရန်ကုန်လာတဲ့သတင်းကိုကိုရဲမွန်ကတင်ပြထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြဝတီခရိုင်လေးကီကောမြို့တွင်မှာကရင်အမျိုးသားအစည်းအရုံး KNU ရဲ့လက်နက်ကင် KNL ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားတာတပတ်ကြာလာချိန်မှာနှစ်ဖက်ကြားတိုက်ပွဲတွေဟာအနီးပတ်ဝန်းကျင်နာမှာကအခြားနယ်မြေတွေမှာပါကျယ်ပြန့်လာမယ့်အခြေအနေတွေရှိနေပါတယ်။ဒီတိုက်ပွဲတွေရွေသွားဖို့အတွက်စစ်ကောင်စီနဲ့ KNU အကြားဆွေးနွေးမှုတွေအခုချိန်ထိမရှိသေးပါဘူး။တိုက်ပွဲတွေရပ်သွားဖို့ဆိုရင်စစ်ကောင်စီရဲ့လက်ရှိထိုးစစ်ကိုရပ်တန့်ဖို့လိုကြောင်း KNU ရဲ့ဒုဥက္ကဋ္ဌဗဒိုစောကွယ်ထူဝင်းကပြောပါတယ
်ကျွန်တော်တို့ဆွေးနွေးထားတာမရှိဘူးကျွန်တော်တို့ရဲ့ဒေါ်လာထုတ်ပြန်ခြင်းကအရတော့ကျွန်တော်တို့တောင်းဆိုတာလည်းဒီလို့ operation ကိုဆက်ပြီးတော့မလုပ်ဖို့တည်းဒီတက်ကြံရုပ်ကိုတည်းပေါ့နော်နောက်တစ်ခုကတော့လေးနေတယ်မတွန်းဖို့ကိစ္စရယ်နောက်ဘူးတော့ဒီကျွန်တော်တို့ဒီနိုင်ငံကအဖွဲ့အစည်းတွေကလည်းဒီကိစ္စမှာဒီအထောက်အကူဒီနိုင်ငံကိုပြောကျွန်တော်လုပ်တော့ကိုပြစ်ခရရှိဆိုင်ခေတ်ကတော့ခုနကကျွန်တော်တို့ဒီပြင်ပြလို့ပေါ့အဲ့မလို့ပြောတော့ဘယ်တော့လက်ခံပြီးတော့ဒီကဆောင်ရွက်နေတော့ပုံမှန်မှုကြည့်တော့နော်ဒီလက်ကကမှတော့သူကြဖြစ်စဉ်တခုပေါ့နော်နောက်ကစင်ကတုံးကြလဲပုံမှန်ပြီးတော့ခြေပြန့်လာတဲ့အပေါ်မှာဒါကျွန်တော်တို့ပြစ်စားပြီးတော့ကျွန်တော်
ကန်ကြရမယ်တဲ့ဘာလို့ KNU ရဲ့တမဟာ1တမဟာ2တမဟာ3နယ်မြေတွေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေအရင်ကဂျိုကြားဖြစ်ပွားတဲ့လို့တမဟာ5ထိန်းချုပ်နယ်မြေမှာမကြာခဏဖြစ်ပွားတာရှိပေမဲ့တမဟာ6ထိန်းချုပ်တဲ့၄ကီကောတိုက်ပွဲမှာတော့စစ်ကောင်စီဘက်ကစစ်အင်အားပုံမှုတုံးဆွဲလာတာရှိကြောင်းလည်းဘဒုစောကွယ်ထူဝင်းကထောက်ပြပါဗါး၄ကီကောမျိုးသက်ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးပြီးနောက်ပိုင်းကရင်စစ်ပြေးဒုက္ခသည်တွေကိုပြန်လည်နေရာချထားဖို့အတွက်နိုင်ငံတကာအကူအညီနဲ့တည်ဆောက်ခဲ့တဲ့နေရာဖြစ်ပါတယ်။ NCA လက်မှတ်ထိုးရတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငြိမ်းချမ်းရေးဆွေးနွေးရေးဦးဆောင်အဖွဲ့ PBSD ကပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းကတော့လေးကီကော်ဖြစ်ရဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့တုံ့တက်ပါတယ
်။လေးကီကော်ဆိုတာကနိုင်ငံရေးရစံတန်ဘိုးကြီးငြိမ်းချမ်းရေးရစံတန်ဘိုးကြီး SC ရစံတန်ဘိုးကြီးကတော့အင်ဂျန်ကိုပြီးမှာပါ။လေးကီကော်မှာအခုဖြစ်တဲ့ဖြစ်ကိုတော့ NCA ပါဝင်ပြီးငြိမ်းချမ်းလုပ်ငန်းစဉ်အံတောင်ကိုဖြစ်ကြခင်ဖြစ်တယ်။မာနောင်ရေးရှိမှာနိုင်ငံစီးနေတာဒီနည်းနည်းစီးနေတာလို့ဖြစ်ဖြစ်ကမ္ဘာရဲ့တောင်ယူမှုကောင်းအောင်ခံမှုတော်မာတော့တာမိကုံးထုတ်ကြရတော့အကြီးကြီးရှိပါလေ။
ဒီတိုက်ပွဲတွေကြောင့်ကရင်စစ်ပြေးဒုက္ခသည်9000ထက်မနည်းထိုင်းနိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်နေရပါတယ်။ဒါကြောင့်ပြည်သူလူထုရဲ့မျက်နှာကိုထောက်ထားပြီးစစ်ကောင်စီဘက်ကစုပ်ပေးသင့်ကြောင်းလည်းခွန်မြင့်ထွန်းကဆက်ပြီးပြောပါတယ
်။ပြည်သူလူထုရဲ့မျက်နှာကိုပဲထောက်ပြီးတာစစ်ကောင်စီကတော့ထောက်ပြီးပြောတော့ဟုတ်ပါတယ်ကျွန်တော်မြင်ရဒီပြဿနာကိုစပြီးတော့ဒီဖန်ပြီးရလူကစစ်ကောင်စီဘက်ကဖြစ်နေတဲ့အခါကျတော့ဒီကိစ္စမှာစစ်ကောင်စီကအလျှော့ပြီးထုတ်လိုက်တာတော့ပိုပြီးကောင်းတယ်လို့
KNU တမဟာ6ထိန်းချုပ်ထားတဲ့၄ကီကောမြို့တည်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးလွှတ်တော်အမတ်2ဦးနဲ့စစ်ကောင်စီအပေါ်စန့်ကျင်နေသူတို့ကိုဖမ်းဆီးခဲ့ရာကဒီဇင်ဘာ15ရက်နေ့မှာတိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ